ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်တွေကရိုဟင်ဂျာကျေးရွာတရွာမှာဒီကနေ့ပေါက်ကွဲမှုတွေဖြစ်ပွားခဲ့ပြီးတော့ဒါဟာစစ်တပ်ဘက်ကလက်နက်ကြီးကြီးကြရောက်ပေါက်ကွဲတာလို့ဒေသခံတွေကပြောပါတယ်စစ်တပ်ဘက်ကတော့ဒါကိုညှင်းဆို့ထားပြီးရွာထဲမှာဒီပေါက်ကွဲမှုကြောင့်တိရစ္ဆာန်တွေသေဆုံးရတယ်လို့နေအိမ်တချို့လည်းမိလောင်သွားခဲ့ပါတယ်သတင်းပြေဆုံးကိုတော့ VOA သတင်းတောက်ကိုတက်နိုင်ကပြောပြပေးပါရှင်
ရခိုင်မြောက်ပိုင်းဘူးတီတောင်မြို့နယ်စင်တပြင်းရိုဟင်ဂျာကျေးရွာတင်တော်ဒီကနေ့မနက်ပိုင်းကလက်နက်ကြီးကြီးကြားရောက်ပေါက်ကွဲခဲ့တာကြောင့်နေအိမ်နှလုံးမိလောင်သွားပြီးကျေးရွာသားတွေထွက်ပြေးနေရတယ်လို့ဘူးတီတောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်ရွှေကပြောပါတယ်
။ဟုတ်တယ်ကျွန်တော်တို့ဘူးတီတောင်မြို့နယ်စင်ကိုတော်အုပ်စုမှာမနေ့ကတည်းကသုံးစစ်တပုံဖျားကုန်းပေါ်ကနေပြီးတော့ဟိုတက်မတော်ဘက်ကလက်နက်ကြီးတွေပစ်ခတ်တယ်အဲ့ဒီပစ်ခတ်တဲ့လက်နက်ကြီးတွေကစင်ဟိုစင်တပြင်းကျေးရွာမှာအော်ကြာပြီးတော့ပောက်ကွေးမှုတွေဖြစ်တယ်အဲ့ဒီတည်းမှာနွားငါးကောင်နေသွားတယ်အိမ်တစ်လုံးပျက်စီးသွားတာရှိဒီနေ့မနေ့ကဒီနေ့မနေ့ပိုင်းက6နာရီကျော်လောက်မှာပြန်ပြီးတော့အဲ့ဒီလက်နက်ကြီးပြန်ပစ်တယ်ပစ်တဲ့ခါမှာအဲ့ဒီစင်တီတင်ကြီးရောပေါ်မှာဟောအိမ်နှလုံးပေါ်တော့ကာလာဘွာတာဆိုတဲ့ဟောမွတ်စလင်နဲ့နောက်တယောက်ဟောမော်တီဂျာဆိုတဲ့အိမ်နှစ်အိမ်ပေါ်တော့သူတို့အိမ်လုံးမိတ်လောင်သွားတယ်တိုက်ပွဲဖြစ်တာမရှိပါဘူးသူတို့ကဒီလိုပဲအဖျားကုန်းဘောကနေပြီးတော့ဒီလိုဟိုအရှိတ်ဖက်ကိုဒီလိုပြင်းနေကြပါအာနေတိုင်းပြင်းနေတယ်အဲ့လိုမျိုးလေ
ဒီကနေ့မနက်ပိုင်းကအဲ့ဒီစင်တပြင်းယိုဟင်ဂျာကျေးရွာမှာတိုက်ပွဲဖြစ်ပေါ်တာမရှိဘဲတပ်ဖက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်အရင်ကလည်းတည်ဆုံသူတွေရှိခဲ့တယ်လို့အခုလည်းဒေသခံတွေကြောက်လန့်ပြီးထွက်ပြေးနေရတယ်လို့သူကဆက်ပြောပါတယ
်အာဒေသခံတွေတော့ကြောက်ပြီးတော့ဖြေးသွားကြတာကြားပြီးအဲ့ဒီစေကုတော်အုပ်စုမှာဦးရင်သာရှရှားတောင်မယုံတော့ကွမ်းတော့စပထားဆိုတဲ့ယူတွေတရောတရတော့လူတယောက်မှမရှိတော့ဘူးအကုန်လုံးထွက်ပြစ်ကုန်ပြီအဲ့ဒီမှာဇေကုတော်အုပ်စုမှာဆိုလို့ရှိရင်ဒီစင်တီပင်ကြီးတော့တရောပဲကြံတယ်အဲ့ဒီယောကလူတွေတချို့ကထွက်ပြေးနေကြပါတယ်ခင်ဗျအဲ့ဒီစင်တီပင်ယောမှာအရင်ကလေးကလေဒီဟိုတက်ကပြစ်လို့ဟိုငါချတဲ့လူတယောက်ဆုံးသွားတာရှိတယ်နောက်ပြီးတော့တခါဒီလက်လက်ကြီးတွေကြားပြီးမှအော်ကိုဝန်ဒီမြို့သမီးပြောက်ကိုဝန်ပြတ်တက်သွားတာလည်းရှိတယ
်စင်ပေပင်ဒေသခံတူကတော့တိုက်ပွဲမရှိဘဲခုလိုလက်နက်ကြီးတွေပြစ်ခတ်နေတာကြောင့်ကျွန်တော်တို့ကြောက်လန့်နေကြရတယ်လို့ပြောပါတယ
်တိုက်ပွဲလည်းမရှိဘူးရမတိုက်ပွဲလည်းမဟုတ်ဘူးဟိုကတော့လာကြည့်တယ်လို့ဟိုလူကြီးရဲ့အင်းနဲ့တော့မင်းတော့လာပါတယ်ဟာကျွန်တော်ကတော့ကျွန်တော်တို့တော့ကိုကောင်းနေတာကဟိုတိုက်ပွဲလည်းမဟုတ်ဘူးနဲ့ကျွန်တော်တော့ဟိုမင်းလောင်နေပါလေဟိုတော့ခတ်တော့ခရုံးနဲ့တော့မှပြင်တင်ကြပါလေကျွန်တော်ကတည်းကတော်လို့ဟိုမင်းတမ်းပါလေ
အဲ့ဒီမှာတိုက်ပွဲလေးမရှိဘူးသူတို့လက်နက်ကြီးတွေနဲ့ပြစ်လို့နေနှလုံးမီးလောင်တော့ပါလေအဲ့ဒါကြောင့်ကျွန်တော်တို့ရွာသားတွေကကြောက်လန့်နေကြရတယ်တိုက်ပွဲမရှိဘဲနဲ့ပြစ်လို့ကျွန်တော်တို့ရွာကမီးလောင်ရတာအဲ့ဒါကြောင့်ရွာသားတွေကြောက်လို့မနေရှင်ကြဘူးလို့စင်တေဒေတာခံတူပြောပြတော့တာပါစင်တရိုဟင်ဂျာကျေးရွာကိုကြားတဲ့လက်နက်ကြီးတွေဟာဘူးတီတောင်မြို့နယ်30တပုံဖျားအနီးမှာရှိတဲ့တပ်ကပစ်တာဖြစ်တယ်လို့ဒေသခံတွေနဲ့လက်တော်ကိုယ်စားလှယ်တွေကပြောဆိုကြပါမယ်။အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဖို့မုံကြီးဝင်းစောဦးကတော့သူတို့ဖြစ်တာမဟုတ်ဘူးလို့ပြောပါတယ်
။အဲ့ဒါတော့မဟုတ်ဘူး။ဒီနေ့တိုက်ပွဲဖြစ်တာလေအဲ့ဘက်မှာမဖြစ်ဘူး။တိုက်ပွဲဖြစ်တာလေလက်ကာကျေးရွာပေါ့။ဒါလက်ကာနော်မြောက်ဦးမြို့နယ်လေလက်ကာကျေးရွာနားမှာပဲဖြစ်တာ။ကြံတဲ့နေရာဘယ်နေရာမှာဖြစ်တာမရှိဘူး။မပြေဘူးမလုပ်ဘူး။အဲ့ဘက်မှာတိုက်ပွဲလည်းမဖြစ်ဘူးကျွန်တော်တို့အဲ့စင်တပြင်းသားမှာကျွန်တော်တို့တက်ကုန်မရှိဘူး။နည်းနည်းတော့လွဲနေတယ်။လက္ခဏာမှာတော့အခုချိန်ကြီးဖြစ်နေတော့
ဘူးတီတောင်မြို့နယ်ဖက်တွေမှာအစိုးရတပ်နဲ့ရခိုင်လက်နက်ကင်အဖွဲ့တို့တိုက်ပွဲဖြစ်ပေါ်တာလက်တတော်မရှိပါနဲ့။ပြီးခဲ့တဲ့ရက်ပိုင်းက NLD ပါတီဥက္ကဋ္ဌတူဦးကိုလည်းအဖက်ကဖမ်းဆီးထားတာရှိသလိုဒီကနေ့မှလည်းကျေးရွာတွင်တို့လက်နက်ကြီးကြားရောက်ပေါက်ကွဲခဲ့တာကြောင့်ထေသခံတွေထွက်ပြေးနေရတာလည်းဖြစ်ပါတယ်။စင်တပြင်းကျေးရွာဟာရိုဟင်ဂျာတွေနေထိုင်တဲ့ကျေးရွာတစ်ခုဖြစ်ပေမဲ့မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးတွန်းကိုလက်မခံထားတာလည်းဖြစ်ပါတယ်